နိုင်ငံတော်သမ္မတဦးထင်ကျော်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကမြန်မာပြည်သူတွေကိုနှစ်တစ်ကူနှုတ်ခွန်းဆက်သဝင်လွှာပေးပို့လိုက်ပါတယ်။အလားတူပဲကမ္ဘာကောင်ဆောင်အသီးသီးကပေးပို့ကြတဲ့နှစ်တစ်ကူသဝင်လွှာတွေအကြောင်းနဲ့အတူအာရှနဲ့ကမ္ဘာတဝန်းကနှစ်တစ်ကူပွဲတော်အကြောင်းကိုရှားဖောင်ကစူးစီးတင်ပြထားပါတယ်ရှင
်။
အာရှစီဖိတ်နေရာဒေသအတော်များများမှာနှစ်တစ်ကူနှစ်ဆန်းတရက်နှစ်ကိုဖြတ်တန်းပြီးကြပြီဖြစ်ပေမဲ့ကမ္ဘာအနောက်ချမ်းဒေသမှာတော့နှစ်တစ်ကူကိုကြိုးစုစောင့်ဆိုင်နေကြဆဲဖြစ်ပါတယ်ဒီလိုနှစ်တစ်အခါသမယမှာကမ္ဘာတွန်းမှာရှိတဲ့ခေါင်းဆောင်တွေကနှစ်တစ်ကူနှုတ်ခွန်းဆက်မိကွန်းတွေပြောကြားကြပြီးနိုင်ငံရဲ့စီးပွားရေးလူမှုရေးနိုင်ငံရေးကဏ္ဍပေါင်းစုံမှာပြီးခဲ့တဲ့နှစ်ဟောင်းကထက်တိုးတက်ကောင်းမွန်အောင်လှုပ်ဆောင်သွားကြဖို့တိုက်တွန်းပြောဆိုကြပါတယ်မြန်မာနိုင်ငံသမ္မတဦးထင်ကျော်ပြောကြားတဲ့နှစ်တစ်ကူမိကွန်းထဲမှာတော့တိုင်းပြည်ငြိမ်းချမ်းရေးရရှိရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကိုအစိုးရတပ်မတော်လက်နက်ကိုင်အဖွဲ့အစည်းတွေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေအပြင်ပြည်သူတွေအားလုံးအတူတကွပူးပေါင်းလှုပ်ဆောင်ကြဖို့အခုလိုတိုက်တွန်းပြောကြားသွားပါတယ
်အစိုးရပြည်သူလွတ်တော်တပ်မတော်နိုင်ငံရေးပါတီတွေရပ်ပက်လူမှုအဖွဲ့အစည်းတွေတိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေအတူတကွကျူပန်ဆောင်ရွက်လေရှိပါလေ။ဒီနေ့အီဂျန်ပြည်ပုံမျိုးတို့တက်တဲ့နိုင်ငံတော်တိဆောက်ရမှာစိန်ခေါ်မှုတွေခက်ခဲတွေကြုံတွေ့ရတာဟာသဘာဝပဲဖြစ်ပါလေ။ဒီစိန်ခေါ်မှုတွေကိုရင်ဆိုင်ကြော်လာနိုင်ပြည်သူပြည်အလုံးအနေနဲ့အားရင်အပြည့်နဲ့တက်ကြွတာပူပေါင်းပါဝင်ကြမှာဒီနေ့လည်းလည်းလုပ်ပါလေ။နိုင်ငံနိုင်ငံသားတိုင်းသားညီပေါင်းပေါင်းပါများစိတ်နဲ့ပြချမ်းမှချမ်းသာပြီးကောင်းကျိုးလူရဆန္ဒများနဲ့ပြည့်စုံရပါစေ
ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့2019မှာကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုနှစ်သစ်မှာသင်ခန်းစာယူပြီးပုံမှန်ကောင်းမွန်အောင်လှုပ်ဆောင်ကြဖို့သူရဲ့နှစ်သစ်ကူမိကွန်းထဲမှာအခုလိုပြောကြားသွားပါတယ
်2018ခုနှစ်ရဲ့နှစ်သစ်ကူအခါသမယမှာပြောစုသမရမြန်မာနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူလူထုအားလုံးကိုစိတ်သိမင်္ဂလာအပြာကနဲ့ပြည်စုံပါစေကြောင်းနှုတ်ခွန်းဆက်တာလိုက်ရပါတယ်အခုဆိုရင်2019ခုနှစ်ကုန်ဆုံးခဲ့ပြီဖြစ်လို့ဒီတနစ်တာအတွင်းမှာကျွန်တော်တို့ရင်ဆိုင်ဖြတ်တန်းခဲ့ရတဲ့ကိစ္စရများစွာကျွန်တော်တို့ရှိပါတယ်အောင်မြင်တဲ့လုပ်ငန်းရိုက်တွေရှိသလိုရင်ဆိုင်ကျော်လာခဲ့ရတဲ့လုပ်ငန်းရိုက်တွေလည်းရှိပါတယ်ဒါတွေကိုကျွန်တော်တို့သင်ခန်းစာရယူပြီးတော့မှဒီထဲပို့ပြီးကောင်းလုပ်ဆောင်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုးတက်အောင်မြင်မှုတွေမလွင်မသွေရမှာပဲဖြစ်ပါတ
ယ်။ဒါအပြင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကနိုင်ငံတော်အေဂျင့်တာယာရေးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးနဲ့နိုင်ငံတော်စီးလုံးညီညွတ်ရေးအတွဲတိုင်းသူပြည်သားအလုံးစုစည်းညီညွတ်စွာနဲ့ဆောင်ရွက်ဖို့လိုအပ်တဲ့လုပ်ငန်းရပ်တွေဖြစ်ကြောင်းပြောသလိုလူတိုင်းရဲ့လူမှုစီးပွားတိုးတက်ဖွံ့ဖြိုးစေဖို့တမတော်ကကူညီဆောင်ရွက်ပေးသွားမှာဖြစ်ကြောင်းလည်းအခုလိုပြောပါတယ
်။လူတိုင်းလူတိုင်းဟာသူတို့ရဲ့လူမှုစီးပွားဘဝတိုးတက်ဖို့အတွက်လူသားချင်းရှိကြပါတယ်။ဒါကိုကျွန်တော်တို့တမတော်တွေနဲ့ဒီနေ့ဒီအားလုံးအောင်မြင်အောင်ကူညီဆောင်ရွက်သွားမယ်ဆိုတာကျွန်တော်ပြေဝဆန္ဒပြပြောကြလို့ပါတယ
်မြန်မာနိုင်ငံနဲ့အိန္ဒိချင်းလက်ဖြစ်ကမ္ဘာအင်အားကြီးနိုင်ငံတစ်ခုလက်ဖြစ်တဲ့တရုတ်နိုင်ငံမှာလည်းနှစ်တစ်ကူပွဲတော်ကိုစီကားတိုင်မြင့်စွာကျင်းပခဲ့ကြပါတယ်တရုတ်သမ္မတရှီချင်းပင်ကတော့2018ခုနှစ်အတွင်းမှာတရုတ်နိုင်ငံရဲ့မူဝါဒရေးရာဆန္ဒပြပြင်ပြောင်းလဲမှုတွေကိုပြပြတတဆက်ပြီးလှုပ်ဆောင်သွားမှာဖြစ်ကြောင်းသူရဲ့နှစ်တစ်ကူမိကွန်းထံမှာပြောကြားသွားသလိုကုလသမဂ္ဂရဲ့ပြဋ္ဌာန်းချက်တွေကိုလည်းလိုက်နာဆောင်ရွက်သွားမယ်လို့ပြောပါရယ
်中国坚定维护联合国权威和地位积极履行应尽的国际义务。
中国哈，古拉达玛嘎嘎，恰马他的表参加的个，别别当当来拿商业当嘛，批发的。
应对。
那个来拿亚美表参加的，台湾的个嘞，带抓抓，楼上当嘛，批发的。乌鲁亚的表来木个带批大部嘞，开马抓，当地产恰他把的。
世
界和平。去的波拉马西马给我嘞，奥米奥阿康特破商业当嘛吧。那边，有那个哈，格巴尼尼亚个地少都，格巴龙山亚旁边木个八万商业都偏的哟。နိုင်ငံတကာရဲ့အစဉ်အလာတွေကိုလည်းထင်းထင်းဆောင်းလျှောက်သူအဖြစ်နဲ့ယက်တီသွားမှာဖြစ်ပါတယ
်။ဥရောပအတွင်းကစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့ဂျာမနီနိုင်ငံရဲ့ဝန်ကြီးချုပ်အန်ဂျလာမာခဲကတော့သူမရဲ့နှစ်သက်ကူမိကွန်းထဲမှာပြည်တွင်းနဲ့ဥရောပတဝန်းစီးလုံးညီညွတ်မှုရှိကြဖို့တောင်းဆိုလိုက်ပါတယ
်။ Deutschland und Frankreich
အနာဂတ်နဲ့အဝင်ခွင့်ကြဖြစ်နိုင်မဲ့ဥရောပတိုက်ဖြစ်လာအောင် ဂျာမနီနဲ့ပြင်သစ်တို့အတူတကွအောင်မြင်စွာပူးပေါင်းလှုပ်ဆောင်ကြပါမယ်လို့လည်းအင်္ဂလာမခဲကပြောပါတယ်2019ခုနှစ်အတွင်း EU ဥရောပထဲကနေခွဲထွက်နိုင်ဖို့အစဉ်တစိုက်လှုပ်ဆောင်နေရတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်ထရီဇာမေကလည်း2018ခုနှစ်မှာ Brexit လို့ခေါ်တဲ့ EU ဥရောပထဲကနေဗြိတိန်ခွဲထွက်ရေးအစီအစဉ်တွေအောင်မြင်စွာလှုပ်ဆောင်သွားနိုင်မယ်လို့ယုံကြည်တဲ့အကြောင်းသူမရဲ့နေသိကူမိတ်ကွန်းထဲမှာထပ်သွင်းပြောကြားသွားပါတယ
် I believe 2018 can be a year of renewed confidence and pride in our country
2018ခုနှစ်ဟာယုံကြည်မှုပြေဝါနဲ့ကျမတို့ရဲ့ဂုဏ်သိက္ခာတွေကိုပြန်ပြီးတော့အသစ်မွေးဖွားပေးမယ့်နှစ်ဖြစ်မယ်လို့ယုံကြည်ပါတယ်ဒီနှစ်သက်ဟာ Brexit Britain EU တွေကနှုတ်ထွက်မဲ့အစီအစဉ်ကိုလည်းအောင်မြင်အောင်လှုပ်ဆောင်နိုင်မယ့်နှစ်ဖြစ်ပါမယ်စီဝါရေးကလည်းအနာဂတ်နဲ့အဝင်ခွင့်ကြဖြစ်မယ်ပြီးတော့လူတိုင်းအတွက်ပုံမှန်အကောင်းပြီးတာရုံညီမျှရှိစေမယ့်လူမှုအတိုင်းဝိုင်းလည်းပေါ်ပေါက်လာပါလိမ့်မယ်ဘလို့စိန်ခေါ်မှုမျိုးတွေကိုပဲကျမတို့ရင်ဆိုင်ရပါစေကျမတို့ဟာညီညီညွတ်ညွတ်နဲ့တိုင်းပြည်တစ်ခုတည်းလူမျိုးတစ်မျိုးတည်းအဖြစ်နဲ့ရင်ဆိုင်ကျော်လွှားသွားကြမှာဖြစ်ပါတယ
်ကမ္ဘာပေါ်မှာအစောဆုံးနှစ်သက်ကူတဲ့နယူးဇီလန်နိုင်ငံမြို့တော်အော့ကလန်မှာလည်းနှစ်သက်ကူပွဲတော်ကိုစီစီကာကာဆင်နွှဲခဲ့ကြပါတယ်အာရှပစိဖိတ်ဒေသအတွင်းမှာရှိတဲ့ဩစတြေးလျနိုင်ငံရဲ့စီးပွားရေးအချက်အချာအကျဆုံးဆစ်ဒနီမြို့မှာလည်းနှစ်စဉ်နှစ်သက်ကူပွဲတော်ကျင်းပတဲ့ Harbour Bridge နဲ့ Opera House ရှိရာမြစ်ကမ်းတစ်လျှောက်မှာရောင်စုံမီးရှူးမီးပန်းတွေထွန်းညှိပြီးစီကားစွာနဲ့နှစ်သက်ကူပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်အာရှဒေသထဲကဂျပန်နိုင်ငံအပြင်မလေးရှား၊အင်ဒိုနီးရှား၊ဟောင်ကောင်နဲ့ထိုင်ဝမ်ကျွန်းတို့မှာလည်းလူထောင်ပေါင်းများစွာနှစ်သက်ကူပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်မကြာခင်နိုင်ပိုင်းအတွင်းမှာပဲနှစ်သက်ကူတော့မဲ့အမေရိကန်ပြည်ထောင်စုအပါအဝင်အနောက်ဥရောပနိုင်ငံတွေကတော့မြို့တော်ရဲ့အထင်ကရနေရအတော်များများတွေမှာနှစ်သက်ကူကိုကြိုဆိုတဲ့အနေနဲ့ပျော်ပွဲ၊ရှင်ပွဲတွေစီကားတိုက်မြိုက်စွာကျင်းပနေကြပြီဖြစ်ပါရဲ့ရှင်